Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဧပြီလ9ရက်နေ့တနင်္လာနေ့ညနေပိုင်းအစီအစဉ်တွေကိုလှိုင်းတိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိမြရှင်လန်းချက်မြေချပါစေရှင်ကျမကသင်္ကီထိုက်ပါ
ကျမဧတနာကျော်ပါရှင်မလေးရှားပျောက်ဆုံးလေယာဉ်ရဲ့လေယာဉ်ပြန်တမ်းမှုမှတ်တမ်းတင် Black Box ကထုတ်လွှတ်တဲ့ Signal Than အတစ်ကိုရေတပ်သင်္ဘောတစီကထပ်ပြီးတော့ဖမ်းယူရရှိရဲ့လို့ Australia Signal ရှောက်ဖွေရေးအရာရှိသူကပြောပါရီ Rwanda နိုင်ငံမှာလူပေါင်း၈သိန်းကျော်တေဆုံးခဲ့ရတဲ့လူမျိုးရုံးတပ်ဖြတ်မှုဖြစ်ပွားခဲ့တာနှစ်20ပြည့်အထိမ်းအမှတ်ဖြစ်နေဒီနေ့တင်းလာနေမှာတော့နိုင်ငံတော်ဝန်ထမ်းချင်းမိလိုင်ကိုထွန်းညှိခဲ့ကြပါရီဒီလိုမျိုးနိုင်ငံတကာနဲ့ Data ရင်းသတင်းတွေကိုဒီညနေမှာကြားရပါမယ်မသိင်ကြီ
းကောင်းပါပြီရှင်သတင်းတွေချင်းညာပြီးမှာတော့ဒေါန်ဆန်းစုကြည်ရဲ့ဥရောပခီးစဉ်ကိုအရင်ဆုံးတင်ပြပေးမှာပါ
မြန်မာဒီမိုကရေစီပွဲချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်အနေနဲ့ဟိုဂျာမနီနိုင်ငံသမ္မတရဲ့ဖိချားချက်အရဂျာမနီနိုင်ငံကိုတော်ရောက်ဖို့အစီအစဉ်ရှိပါတယ
် NLD ပါတီကဒီလွှတ်တော်အမတ်တဦးဖြစ်တဲ့ကိုဦးဇေယျတော်ရဲ့ပြောကြားချက်ပါနောက်ရှမ်းပြည်နယ်အတွင်းမူရင်စေဝါတွေဖန်ဆီးရမိတဲ့အကြောင်းသတင်းပေးပို့ခြင်းနဲ့အတူမြန်မာနိုင်ငံရဲ့အဆင့်မြင့်ပညာရေးစနစ်နဲ့ပတ်သက်ပြီးတွေ့ဆုံမေးမြန်းထားတာကိုလည်းတင်ပြပေးဖို့ရှိပါတယ်ရှင်အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမအေးတန်နာကျော်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးကြပါအောင်ရှင်
မလေးရှားပျောက်ဆုံးလေယာဉ်ရဲ့လေယာဉ်ပြန်တမ်းမှုမှတ်တမ်းတင် Black Box ကနေထုတ်လွှတ်တဲ့အချက်ပေး Signal နဲ့ကိုက်ညီတဲ့ Signal Than အသစ်ကိုရေတပ်သင်္ဘောတစီကထပ်ပြီးတော့ဖမ်းယူရရှိရလို့ Australia Signal ရှာဖွေရေးအရာရှိသူကပြောပါတယ်။ပြီးခဲ့တဲ့ရက်အတွင်းတွေ့ခဲ့ရတဲ့ဖြစ်ပေါ်တိုးတက်မှုက Australia ကမ်းလွန်ရေပြင်ထဲမှာ Boeing 777လေယာဉ်ပျောက်ဆုံးမှုတွေထဲမှာအားရစရာအကောင်ဆုံးသတင်းဖြစ်တယ်လို့ရှာဖွေရေးအကြီးအကဲ Angus Houston က Perth မြို့မှာတင်းနှင်းလာနေကပဲပြောသွားတာပါ။ထပ်ပြီးတော့အတည်ပြုဖို့တော့လိုပါသေးတယ်ရပောင်းများစွာလည်းထပ်ပြီးတော့ကြာနိုင်ပါတယ်ဒါပေမဲ့ဒီအမေရိကန်ရေတပ်သင်္ဘောကရရှိတဲ့ Signal Than ဟာတိတ်ပြီးတော့အားရစရာကောင်းပါတယ်လို့ပူရဲရှာဖွေရေးအကြီးအကဲ Mr. Houston ကပြောသွားပါတယ်
And what I'd like to see now is us find some wreckage because that will basically
လေရဲ့ပြက်ကျတဲ့ပိုင်းစားတွေကိုတွေ့ရမှာဒီစဉ်းစားရကြက်နေတဲ့အဖြစ်ကြီးကိုဖြေရှာဖို့အထောက်အကူဖြစ်မှာမလို့လေရင်ပြက်ကိုရှာတွေ့ချင်နေတာပါရေရောက်ထဲငုပ်ပြီးတော့ရှာပါဦးမယ်နောက်ထပ်ထပ်ပြီးတော့ကျင်းပြီးတော့အာယုံဆိုင်ရှာနေတဲ့နေရာမှာတွေ့မယ်လို့မျှော်လင့်ရပါတယ်လို့ Mr. Houston ကပြောသွားပါတယ် Australia Timor Ocean Seal ဆွဲလာတဲ့အချက်ပေးတန်ရှာနေတဲ့ Secretary Black Box ကအချက်ပေးသံကိုပြီးခဲ့တဲ့2နာရီမိနစ်20လုံးရရှိပြီးတဲ့နောက်ထပ်တစ်ခေါက်13မိနစ်ကြာကြာနေရသေးတယ်လို့ Mr. Houston ကပဲဆိုပါတယ်။နောက်ဆုံးရတဲ့အချက်ပေးသံဘယ်ကလာလဲဆိုတာနေရာကိုအတိပြုလိုက်နိုင်ပြီဆိုရင်တော့အဝေးတန်းရင်ငုတ်လေရင်ကိုစုံစမ်းပြီးတော့စုံစမ်းဖို့လွှတ်လိုက်မယ်လို့ပြောပါတယ်။မလေးရှားလေကြောင်းပိုင်အမှတ် MH370 ဟာလိုက်ပါသူ239နဲ့မလာ၈ရက်နေမှာဘာမှအကြောင်းမကြားဘဲနဲ့ဝေဟင်ကနေရုတ်တရက်ပျောက်ဆုံးသွားတာဖြစ်ပါတယ်ရှင်
။တရုတ်နိုင်ငံကိုသုံးရက်ကြာခီးအဖြစ်အလဲရောက်နေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Chuck Hagel ဟာ Queen Town စေကမ်းမှဆက်ကထားတဲ့တရုတ်နိုင်ငံရဲ့ပထမဦးဆုံးလေရင်တင်စစ်သင်္ဘောလေယာဉ်အုန်နှင်းကိုဒီကနေ့မှပဲတွားရောက်လေ့လာခဲ့ပါတယ်။အာရှဒေသတွင်ပိုင်တဲ့အငင်းပွားမှုတွေနဲ့နိုင်ငံတကြားဆက်ဆံရေးတိုးတက်ဖို့ကိစ္စမှာတရုတ်နိုင်ငံအနေနဲ့မိမိရဲ့ဩဇာအာဏာကိုအသုံးပြုသွားဖို့တိုက်တွန်းလိုက်ပြီးတရက်အကြာမှာကာဝေးရေးဝန်ကြီးချက်ခေကအခုလိုတရုတ်စစ်သင်္ဘောဘော်ကိုတွားရောက်လေ့လာတာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ချင်းချောင်းမှုကိုလက်တုပ်ပြန်နိုင်ဖို့နောက်ထပ်ဒုံးလက်နဲ့ကာကွယ်ရေးစစ်သင်္ဘောနှစ်ဆင်းကို2019ခုနှစ်မတိုင်ခင်ဂျပန်နိုင်ငံကိုအရောက်ပို့သွားမှာဖြစ်တယ်လို့မစ္စတာဟေဂါကတိုကျိုမြို့မှာတင်းငင်းတွေကပြောကြားပါတယ်ဒေသရင်းနိုင်ငံတွေနဲ့စီးပူးပေါင်းဆောင်ရွက်မှုတွေလှုပ်သွားနိုင်ဖို့အာရှပစိဖိတ်ဒေသကို10ရက်ကြာခီးထွက်ခဲ့တဲ့မစ္စတာဟေဂါဟာဂျပန်နိုင်ငံကတဆင့်အခုလိုတရုတ်နိုင်ငံကိုအလေပတ်ရောက်လာတာဖြစ်ပြီးတရုတ်ခီးစဉ်အပြီးမှာတော့မွန်ဂိုလီးယားနိုင်ငံကိုခီးဆက်မှာဖြစ်ပါတယ်အဲဒီကမှတဆင့်အမေရိကန်ကိုပြန်လည်ရောက်ရှိမှာပါ
ဂျပန်နိုင်ငံနဲ့ဩစတြေးလျနိုင်ငံကြားမှာတွင်းကုန်အခွန်စီးတုံးမှုကိုရှော့ချတဲ့အခြေခံကုန်သွယ်ရေးသဘောတူညီမှုတစ်ခုကိုလက်မှတ်ရေးထိုးလိုက်ကြတယ်လို့ဩစတြေးလျသတင်းတွေမှာဖော်ပြထားပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားဒီလနောက်ပိုင်းမှာရောက်မလာခင်အမေရိကန်ကဥဆောင်လုပ်နေပြီးတော့ပို့ပြီးတော့ကျယ်ပြန့်တဲ့ Pacific သမုဒ္ဒရာတစ်ဖက်ချမ်းစီကနိုင်ငံတွေပူးပေါင်းဆောင်ရွက်ရေးသဘောတူညီမှု TPP ရဲ့အဓိကအကြောင်းအရာတစ်ခုဖြစ်တဲ့အမေရိကန်နဲ့ဂျပန်ကြားနှစ်ဖက်ကုန်သွယ်ရေးသဘောတူညီမှုရဖို့ဂျပန်ကတွန်းအားပေးလှုံ့ဆော်နေချိန်မှာပဲခုလိုမျိုးဂျပန်နိုင်ငံနဲ့ဩစတြေးလျနိုင်ငံကြားမှာသဘောတူညီမှုတစ်ခုလက်မှတ်ရေးထိုးလိုက်နိုင်တာဖြစ်ပါတယ် နှစ်ပေါင်းများစွာနှစ်နိုင်လာပြီးတဲ့နောက်မှာအခုလိုသဘောတူညီမှုတစ်ခုလက်မှတ်ရေးထိုးနိုင်ခဲ့ပါပြီလို့ဩစတြေးလျကုန်သွယ်ရေးဝန်ကြီး Andrew Robb က Tokyo မြို့မှာပြောသွားတာကိုဩစတြေးလျသတင်းတွေမှာဖော်ပြထားပါတယ်။ဩစတြေးလျကတင်သွင်းတဲ့အမဲသားကိုဂျပန်ကအခွန်စီးကြတာကိုလျှော့ချပြီးတော့ဂျပန်ကတင်သွင်းတဲ့ကားတွေပေါ်မှာတတ်မှတ်ထားတဲ့အခွန်ကိုရပ်ဖြစ်ဖို့တွေပါဝင်တဲ့ဒီနှစ်ဖက်သဘောတူညီချက်ကိုဩစတြေးလျဝန်ကြီးချုပ်တိုနီအပ်ပေါ်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘဲတို့တင်းနှင်းလာနေမှာကျင်းပတဲ့ထိပ်သီးဆွေးနွေးပွဲမှာတရား တိုကျိုမြို့မှာဆွေးနွေးနေကြပါတယ်ရှင
်။နိုင်ငံရေးမတည်ငြိမ်မှုတွေဆက်ဖြစ်နေတဲ့ထိုင်းနိုင်ငံမှာဒီနှစ်အတွက်စီးပွားရေးတိုးတက်မှုနှုန်းဟာ300ခန်းနှုန်းလောက်သာရှိလိမ့်မယ်လို့ Washington DC အခြေစိုက်ကမ္ဘာ့ဘဏ်ကဒီကနေ့ခန့်မှန်းချက်ထုတ်ပြန်လိုက်ပါတယ်။ဒါဟာ2013ခုနှစ်နှောင်းပိုင်းကမ္ဘာ့ဘဏ်ကခန့်မှန်းထားတဲ့ထိုင်းစီးပွားရေးတိုးတက်မှုနှုန်း 4.5 ခန်းနှုန်းတဲ့စာရင်ရောကြသွားပါတယ်။2015ခုနှစ်အတွက်ထိုင်းစီးပွားရေးတိုးတက်မှုနှုန်းကိုကမ္ဘာ့ဘဏ်ကအရင်ခန့်မှန်းထားတဲ့900ခန်းနှုန်းကနေအခုတော့ 4.5 ခန်းနှုန်းထိလျှော့ချလိုက်ပါတယ်။ကမ္ဘာ့ဘဏ်ဟာအာရှပစိဖိတ်ဒေသတွင်းနိုင်ငံတွေနဲ့ပတ်သက်ပြီးတစ်နှစ်ကိုနှစ်ကြိမ်စီးပွားရေးဖွံ့ဖြိုးမှုနှုန်းကိုအစီရင်ခံစာထုတ်ပြန်လေရှိပါတယ်။အဲ့ဒီဒေသတွေရဲ့စီးပွားရေးတိုးတက်မှုနှုန်းအနည်းငယ်ကျလာပေမဲ့တိုးတက်တဲ့နိုင်ငံတွေရဲ့အထောက်အပံ့အရစီးပွားရေးတည်ငြိမ်မှုတွေဆက်ရှိနေအောင်မှဖြစ်တယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်။ငါးလကျော်ကြာခဲ့တဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေကြောင့်ထိုင်းနိုင်ငံရဲ့ခရီးသွားလုပ်ငန်းကိုထိခိုက်ခဲ့တယ်လို့ယင်းဤမြို့နယ်သူတွေရဲ့ယုံကြည်စိတ်ကိုပါထိခိုက်စေခဲ့တယ်လို့ကမ္ဘာ့ဘဏ်ကဆိုပါတယ်။နိုင်ငံရေးမတည်ငြိမ်မှုတွေရှိနေတာကြောင့်ပြည်သူတွေကလည်းအသုံးစိတ်ကိုသတိထားနေရတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။
ဒီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်ကမ္ဘာမှာအကြီးမားဆုံးရွေးကောက်ပွဲကြီးကိုအိန္ဒိယနိုင်ငံမှာစတင်ပြီးတော့ကျင်းပနေပါပြီ။ဒေသတစ်ခုချင်းစီအလိုက်ကျင်းပတဲ့ရွေးကောက်ပွဲတွေကိုသတင်းငါးဘက်ကြားပြုလုပ်သွားမှာပါ။နိုင်ငံရဲ့အရှေ့မြောက်ပိုင်းဝေးလံခေါင်တီးတဲ့ Assam နဲ့ Tripura ပြည်နယ်တွေမှာဒီကနေ့တင်းနှလာနေမှာပဲမဲတွေစပြီးတော့ပေးခဲ့ကြပါတယ်။အိန္ဒိယနိုင်ငံမှာကမဲထည့်ဖို့မှတ်ပုံတင်ထားတဲ့မဲဆန္ဒရှင် 814 သန်းရှိပြီးတော့မဲယုံပေါင်း 100,000 နီးပါးရှိတာမလို့အိန္ဒိယနိုင်ငံရဲ့ပြည်လုံးချုပ်ရွေးကောက်ပွဲဟာကမ္ဘာမှာဒီမိုကရေစီနီးကျကျင်းပတဲ့အကြီးမားဆုံးရွေးကောက်ပွဲဖြစ်ပါတယ်။အိန္ဒိယရဲ့လောက်ဆာဘာအောက်လွှတ်တော်အတွက်အမှတ် 543 ရောက်ကိုမဲဆန္ဒရှင်တွေရွေးချယ်နေကြတာပါ။ဒီရွေးကောက်ပွဲမှာဘာဟာရာတီယာဂျာနာတာ BJP ပါတီနဲ့မဟာမိတ်တွေအမှတ်နေရအများကြီးကိုအနိုင်ရမယ်လို့ခန့်မှန်းထားကြပါတယ်။ဒါပေမဲ့လည်းနောက်ဆုံးပြုတ်လုခဲ့တဲ့သဘောထားစစ်တမ်းကောက်ယူချက်အရဒီ BJP ပါတီနေရအများစုအနိုင်ရချင်မှရမယ်လို့ပြောနေတာပါ။အစိုးရတရက်အဖွဲ့စည်းဖို့ဆိုရင်တော့ဘဲပါတီဘဲညွန်မောင်းအဖွဲ့ပဲဖြစ်ဖြစ်အမတ်နေရာအနည်းဆုံး282နေရာအနိုင်ရရမှာဖြစ်ပါတယ်ရှင်
။အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေမနေ့ကပေါ်ပေါက်ခဲ့တဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းလူဟန်စ်မြို့မှာရုရှားလူလာတဲ့လက်နက်ကင်တွေကနိုင်ငံတော်လုံခြုံရေးရုံးချုပ်ကိုစီးနင်းသိမ်းပိုက်လိုက်ပြီးဖြစ်တယ်လို့ယူကရိန်းပြည်ထောင်စုဝန်ကြီးကပြောပါတယ်။အခုဆိုရင်အဲ့ဒီမြို့ကလမ်းတွေပေါ်မှာရဲတွေပိတ်ဆို့ထားပါတယ်။ဆန္ဒပြသူတွေဟာလူဟန်စ်မြို့မှာချီတက်လမ်းလျှောက်ခဲ့ကြသလိုဒိုနက်စ်မြို့မှာတော့မျက်နှာဖုံးစွတ်သမားတွေကအဓိကယုံနှိမ်နှင်းရဲတွေကိုဗျောက်အိုးတွေနဲ့ပစ်ပေါက်ဆန္ဒပြခဲ့ပါတယ်။ပြီးခဲ့တဲ့လကခရိုင်းမီးနီးယားမှာကျင်းပခဲ့တဲ့လူထုဆန္ဒပြပွဲလိုပဲသူတို့ရဲ့မြို့တွေမှာလည်းယူကရိန်းကနေခွဲထွက်ပြီးရုရှားရဲ့အစိတ်အပိုင်းတစ်ခုအဖြစ်ရပ်တည်ကြမလားဆိုတာကိုလူထုဆန္ဒခံယူပွဲကျင်းပဖို့ဆန္ဒပြသူတွေတောင်းဆိုကြပါတယ်။ခရမ်မီးယားဒေသကိုယူကရိန်းကနေခွဲထွက်ပြီးရုရှားနိုင်ငံရဲ့အစိတ်အပိုင်းတစ်ခုဖြစ်ရပ်တည်မလားဆိုတဲ့ဆန္ဒပြပွဲတွေပြီးခဲ့တဲ့လကပေါ်ပေါက်ခဲ့တာပါ။ဒီတော့တွင်ခါခီဆိုတဲ့မြို့မှာတော့ဆန္ဒပြသူတွေအားလုံးအစိုးရအဆောက်အုံတွေကနေထွက်ခွာသွားပြီလို့ပြည်ထောင်စုဝန်ကြီးကပြောပေမဲ့အသေးစိတ်ကိုမသိရသေးပါဘူး။ရုရှားယူကရိန်းမှာဖြစ်နေတာတွေဟာရုရှားသမ္မတပူတင်နဲ့အဖြုတ်ချခံယူကရိန်းသမ္မတဟောင်းယူနိုကိုဗစ်တို့ကသွေးထိုးလုံဆော်နေတာဖြစ်တယ်လို့စွပ်စွဲထားပါတယ်။
ရဝါဒနိုင်ငံမှာလူပေါင်း8000ကျေဆုံးခဲ့ရတဲ့လူမျိုးတုံးတပ်ဖြတ်မှုဖြစ်ပွားခဲ့တဲ့20ပြည့်အထိမ်းအမှတ်ဖြစ်နေဒီကနေ့တင်းနှလာနေမှာနိုင်ငံတော်ဝန်ထမ်းချင်းမိတိုင်ကိုရဝါဒသမ္မတပေါ်လ်ကာဂါမီနဲ့အကျူကုလသမဂ္ဂတွင်ရေးမှုချုပ်ဘန်ကီမွန်းတို့ထွန်းကြီးခဲ့ပါတယ်ဒီမိတိုင်ကိုရက်ပေါင်း100ထွန်းကြီးထားမှာဖြစ်ပါတယ်ရှင
်ယောဂသစ္စာနဲ့ပိုးမွှားတိရစ္ဆာန်တွေကတစဉ်ဖြစ်လာရတဲ့ယောဂတွေဟာဒီကနေ့ကမ္ဘာမှာပိုများလာနေတယ်လို့ ကမ္ဘာ့ကျန်းမာရေးနေ့မှာ WHO အဖွဲ့ကဒီနေ့သတိပေးပြောကြားလိုက်ပါတယ်ချင်းရင်မှွားခရုကနေတည်ဆောင်လာတဲ့ပိုးမွှားတိရစ္ဆာန်တွေကဒီတည်ဆောင်လာတဲ့ငှက်ဖျားသွေးလွန်တုတ်ကွေးအသက်ဝါအရေပြားယောဂါတွေရဲ့အန္တရာယ်ကိုကမ္ဘာ့လူဦးရေထက်ဝက်ကျော်ကရင်ဆိုင်နေရတယ်လို့ WHO ကပြောပါတယ် Direct from Washington
ထိုင်တန်းရောက်သတင်းတွေကိုမအေးတန်နာကျော်နဲ့ကိုညာဝင်းအောင်တို့အချင်းညာပေးခဲ့တာပါ။အခုကတော့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးပါမယ်ရှင်။ရင်းဆုံးတော့ဒေါအောင်ဆန်းစုကြည်ရဲ့ဥရောပခီးစဉ်နဲ့စကြရအောင်ပါ။ဂျာမနီသမ္မတရဲ့ဖိတ်ကြားချက်နဲ့ဒေါအောင်ဆန်းစုကြည်ရဲ့ပထမဆုံးအကြိမ်ဂျာမနီနိုင်ငံဘာလင်ခီးစဉ်စတင်တော့မှာဖြစ်ပါတယ်။သမ္မတဝန်ကြီးချုပ်အပါအဝင်အစိုးရပိုင်းထိတ်တန့်တာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိသလိုလွှတ်တော်ကလည်းသွားပြီးတော့လေ့လာမှာဖြစ်ပြီး Willy Brandt Prize ကိုလည်းလက်ခံရယူမှာဖြစ်ပါတယ်။ဂျာမနီနိုင်ငံခီးစဉ်ပြင်တော့ပြင်သစ်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ဥရောပနှစ်နိုင်ငံခီးစဉ်နဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့မတ်စုမုံကတင်ပြပေးမှာပါရှင်
။မြန်မာနိုင်ငံကိုဖေဖော်ဝါရီလတုန်းကရောက်လာခဲ့တဲ့ဂျာမနီသမ္မတကသူနဲ့တွေ့ဆုံချိန်မှာဖိတ်ကြားခဲ့တဲ့အတွက်သူ့ရဲ့ဖိတ်ကြားချက်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့ဂျာမနီခီးစဉ်ဟာဧပြီလ9ရက်နေ့မှာစတင်တော့မှာဖြစ်ပါတယ်။ပြင်သစ်နိုင်ငံကိုပါခီးဆက်ဖို့ရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့ဥရောပနှစ်နိုင်ငံခီးစဉ်နဲ့ပတ်သက်လို့ခီးစဉ်မှာဒေါအောင်ဆန်းစုကြည်နဲ့အတူလိုက်ပါမှာဖြစ်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကိုဖြိုးစရာတော်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အနေနဲ့ဂျာမနီနိုင်ငံသမ္မတရဲ့ဖိတ်ကြားချက်အရဂျာမနီနိုင်ငံကိုတွားရောက်ဖို့အစီအစဉ်ရှိပါတယ်။ဒီခီးစဉ်ကတော့ဂျာမနီနဲ့ပြင်သစ်နိုင်ငံကိုတွားရောက်မှာဖြစ်ပါတယ်ခီးစဉ်စတင်မယ့်နေ့ကတော့ဒီဧပြီလ9ရက်နေ့မှာမြန်မာနိုင်ငံကစတင်ထုတ်ပေါ်တယ်ဂျာမနီနိုင်ငံမှာဒီဂျာမနီနိုင်ငံတမရနဲ့တွေ့ဆုံတာအပြင်ဟိုအစိုးရဖွဲ့ဝင်ကြီးတွေနဲ့တွေ့ဆုံတာလေးတွတ်တော်ဥက္ကဋ္ဌနဲ့တွေ့ဆုံပြီးတော့တွတ်တော်တွားရောက်လေ့လာဖို့အစီအစဉ်ရှိပါတယ်ဂျာမနီနိုင်ငံမှာဆိုလို့ရှိရင်တော့Willy Brandt Prize ဆိုလဲလက်ခံရယူမှာဖြစ်ပြီးတော့ဧပြီလ14ရက်နေ့မှာပြည်သက်နိုင်ငံကိုဆက်လက်ပြီးခီးထွက်သွားပါမယ်ပြည်သက်နိုင်ငံမှာဆိုလို့ရှိရင်လဲပြည်သက်သမ္မတနဲ့တွေ့ဆုံတာတွေနောက်ပြီးတော့အစိုးရဖွဲ့ဝင်တွေဝင်ကြီးတွေနဲ့တွေ့ဆုံတာတွေအလွတ်တော်သွားရောက်လေ့လာဖို့ဒီအစီအစဉ်တွေရှိပါတယ်
နိုဘယ်ငြိမ်းချမ်းရေးဆုရှင်ဂျာမနီဝန်ကြီးချုပ်ဟောင်းဝီလီဘရန့်ကိုဂုဏ်ပြုပေးအပ်တဲ့ဝီလီဘရန့်ဆုကိုလက်ခံယူဖို့ရှိတဲ့ဒေါအောင်ဆန်းစုကြည်ရဲ့ပထမဦးဆုံးအကြိမ်ဂျာမနီနိုင်ငံခီးစဉ်အတွင်းမှာဂျာမနီအစိုးရပိုင်းကသမ္မတဂျွာဟင်ကော့ဝန်ကြီးချုပ်ဒေါက်တာအင်္ဂလာမာကဲလ်အပါအဝင်အစိုးရပိုင်းအကြီးအကဲတွေနောက်လွှတ်တော်ဥက္ကဋ္ဌဒေါက်တာနိုဘက်လန်မတ်နဲ့လည်းတွေ့ဆုံဖို့ရှိပါတယ်ဒီလိုမျိုးဂျာမနီအကြီးအကဲတွေနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံဆွေးနွေးကြမယ့်အပေါ်ဂျာမနီနိုင်ငံကမြန်မာရေးလှုပ်ရှားသူဦးနွေအောင်ကပြည်ပြည်ပြောင်းလဲရေးဖော်ဆောင်နေတဲ့မြန်မာဒီမိုကရေစီရေးနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မယ့်အလားအလာကောင်းနေပေါ်ထွန်းလာစီမှာဖြစ်တယ်လို့သုံးသပ်ပါတယ
်ဒီချိန်ဟာသူရဲ့ပရမောဇုံအချိန်ဂျာမနီမှာလာပြီးတော့ဂျာမနီမှာရှိနေတဲ့ဝင်ကြီးချုပ်တွေကောသမရတွေကောတခြားဝင်ကြီးတွေရောနဲ့တွေ့တယ်ဆိုတာဒါပရမောဇုံအချိန်ဂျာမနီမှာတွေ့တာဖြစ်တဲ့တို့ကြောင့်မလို့ကျွန်တော်တို့ဂျာမနီမှာရှိနေတဲ့မြန်မာတွေအနေနဲ့ကတော့အလွန်ပဲဝန်းတာပြီးတော့အလွန်လည်းပဲကုန်ယူပါတယ်ကျွန်တော်တို့တကယ်ကို development ပေါ့လေမြန်မာနိုင်ငံနဲ့အဲဂျာမန်နိုင်ငံတို့ဖြစ်ကြည်ဖြစ်တဲ့အပြင်ကုတန်ရောင်းဝယ်ရအစအကုန်လုံးချော်ရော့ချုပ်ယူအစဉ်ပြေတိုးတက်မယ်လို့တော့ယူဆပါတယ်ခင်ဗျာ
ဒေါအောင်ဆန်းစုကြည်ရဲ့ဂျာမနီနိုင်ငံခီးစဉ်အတွင်းမှာဒေါအောင်ဆန်းစုကြည်ဟာမြန်မာမိသားစုနဲ့ဧပြီလ13ရက်နေ့မနက်ပိုင်းမှာတွေ့ဆုံမှုရှိတဲ့အကြောင်းကိုလည်းဥနွေအောင်ကပြောပြပါဗျ
။ဧပြီလ9ရက်နေ့ရောက်မယ်ဒေါအောင်ဆန်းစုကလည်းပဲနိုင်ငံတော်အဲ့တော်အနေနဲ့ဒီဂျာမနီကိုလာမှာပေါ့။ဒါတော့ဒီဟိုသမ္မတ President ကောက်ကသူက10ရက်နေ့မှာဒေါအောင်ဆန်းစုကိုဟိုအက်ခါမယ်နော်သူရဲ့နန်းတော်မှာတော်စုနဲ့တော်စုအဖွဲ့ဝင်တွေကိုပေါ့နော်နောက်တစ်ခါပါလင်နေမကဘူးပေါ့လေဒီဂျာမနီမှာရှိနေတဲ့ဟိုမြန်မာအတိုင်းဝိုင်းရောနော်ဥရောပမှာတခြားနိုင်ငံတွေမှာရှိနေတဲ့မြန်မာအတိုင်းဝိုင်းရောသူတို့နဲ့တော်စုနဲ့တော်စုရုအဖွဲ့နဲ့တွေ့မယ်73ရက်နေ့မနေ့ဆယ်နာရီမှာစမယ်တွေ့မယ်နေရာတော့free university berlin ဘာဒီလလတ်တဲ့ဟို berlin university မှာကျွန်တော်တို့ကအဲ့ဒီမှာလှုပ်ဖြစ်မယ်အဲ့ဒီပြင်တော့သူကတော့ Germany ရဲ့ activity နော်ဟို chancellor mrs merkel တို့နောက်ပြီးတော့ foreign minister တို့နောက်တခြား federal ministry က ဝင်ကြီးတွေနဲ့နောက်ပြီးတော့ကျွန်တော်တို့ Federal Parliament ကဥက္ကဋ္ဌနဲ့ MBC နဲ့စသည်ဖြင့်ပေါ့လေဒီထိပ်တန်းကနိုင်ငံရေးသမားကြီးတွေနဲ့ဟိုတွေ့ဆုံပြီးတော့ဆွေးနွေးကြမယ်ပြောကြမယ်ဆိုတာတော့ကျွန်တော်တို့သိထားပါတယ်ခင်ဗျာ
ဧပြီလ14ရက်နေ့မှာတော့ဒေါအောင်ဆန်းစုကြည်ဟာပြင်သစ်နိုင်ငံပါရီမြို့ကိုခီးဆက်မှာဖြစ်ပါတယ်။ပြင်သစ်နိုင်ငံပါရီမြို့မှာတော့သမ္မတဖရန်ဆွာအိုလန်းနဲ့တွေ့ဆုံမှုရှိသလိုအစိုးရပိုင်းအကြီးအကဲတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဒီနောက်မှာတော့ပြင်သစ်စစ်တပ်ကတော်နဲ့ပြင်သစ်လွှတ်တော်ကိုတွားရောက်လေ့လာမှာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ပြင်သစ်နိုင်ငံခီးစဉ်ကိုဧပြီလ16ရက်နေ့မှာအဆုံးသတ်မှာဖြစ်ပြီးတော့မြန်မာနိုင်ငံကိုဧပြီလ18ရက်နေ့မှာပြန်လည်ရောက်ရှိမှာဖြစ်ပါတယ်ရှင်။
မဆုမွန်စူးစီးတင်ပြခဲ့တာဖြစ်ပါတယ်အခုကတော့ဒီမြန်မာနိုင်ငံရဲ့အဆင့်မြင့်ပညာရေးအခြေအနေနဲ့ပတ်သက်တဲ့သတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးမှာပါမြန်မာနိုင်ငံမှာနိုင်ငံခြားတက္ကသိုလ်ကောလိပ်တွေဝင်ရောက်ရင်းနှီးမြှုပ်နှံလှုပ်ကင်လာကြတဲ့အခါမှာအရေးအသွေးနဲ့ပတ်သက်လို့ထင်းညိပေးနိုင်တဲ့အာဏာပိုင်အဖွဲ့မျိုးလိုအပ်လိမ့်မယ်လို့အဆင့်မြင့်ပညာရေးလုပ်ငန်းဆောင်ရွက်နေသူတွေကယူဆကြပါတယ်တစ်ချိန်တည်းမှာပဲပညာရေးပိုင်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေအပေါ်မှာစီးပွားရေးအရရင်းနှီးမြှုပ်နှံမှုဥပဒေတွေအတိုင်းထားရှိမယ်ဆိုရင်မသင့်တော်ဘူးလို့လည်းရှုမြင်ကြတာပါကိုသားညုံကဆက်သွယ်မေးမြန်းထားတာပါရှင
်မြန်မာနိုင်ငံနိုင်ငံရေးစီးပွားရေးပွင့်လင်းလာမှုနဲ့အတူပဲနိုင်ငံခြားကပညာရေးဆိုင်ရာဖွဲ့စည်းကြီးတွေတက္ကသိုလ်ကောလိပ်တွေဟာမြန်မာနိုင်ငံထဲမှာဝင်ရောက်မြှုပ်နှံလုပ်ကင်ကြဖို့စိတ်ဝင်စားလာကြပါတယ်အခုဆိုရင်ပဲနိုင်ငံခြားတက္ကသိုလ်ကောလိပ်တွေကကုစလေတွေဟာမြန်မာနိုင်ငံကိုလာရောက်ကြပြီးတော့ဒီသက်ဆိုင်ရာအာဏာပိုင်တွေနဲ့ရောပညာရေးပိုင်းဆိုင်ရာတာဝန်ရှိသူတွေနဲ့ပါလာရောက်ဆွေးနွေးမှုတွေကရှိနေတာပါဒီနေရာမှာတော့စီးပွားရေးအရာတွက်ချက်မှုနဲ့ဝင်ရောက်ရင်းနှီးမြှုပ်နှံမှုကြိုးစားကြတဲ့ဒီပညာရေးအဖွဲ့အစည်းတွေရှိသလိုပဲမြန်မာနိုင်ငံကလူငယ်တွေအတွက်ပညာရေးအခွင့်အလမ်းပွင့်လင်းလာဖို့ကိုရှေ့ရှုတဲ့အဖွဲ့အစည်းတွေလည်းရှိကြပါတယ်ပုဂ္ဂလိကတက္ကသိုလ်ကောလိပ်တွေဖွင့်ွက်ပေးတဲ့အခါမှာအရေးအသွေးရမဟုတ်ဘဲနဲ့စီးပွားရေးဆန်တဲ့လုပ်ငန်းမျိုးတွေအပေါ်မှာတော့သတိထားလိမ့်မယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဒီပညာရေးကော်မတီဝင်ဒေါက်တာတင်လှိုင်ကပြောပါတယ်
တချို့ကအဲ့လိုပေါ့လေဟိုတက္ကသိုလ်ဆိုဖွင့်သူတို့ကနာမည်ပဲပို့လိုက်တာ哦နာမည်ပဲပို့ပြီးတော့သူတို့နာမည်နဲ့ဒီလာဆိုင်မုတ်ချိတ်ချိတ်ပြီးတဲ့အခါကျတော့နော်သူတို့ဟိုလူယူလေး၄-၅ယောက်ပြအဲ့လိုပေါ့အဲ့ဒီလူတွေကလည်းတယောက်က10ယောက်ရဲ့လာတယောက်က2ပတ်လာအဲ့လိုလာပြီးတော့ဟိုဟောလီဒေးလာတဲ့လူလာပြီးတော့အဲလုကြတာတွေများတယ်လေအဲ့တော့အဲ့ဒါမျိုးတွေမဖြစ်ဘဲနဲ့ခတ်မယ်ဆိုရင်နော်ဘယ်လိုအရေးချင်းရှိတဲ့လူခတ်ရမယ်အဲအရင်စီစဉ်မှုဟုတ်လားနော်အဲ့ဒီခံထားမှုကိုဒီကျွန်တော်တို့ကြီးကြတဲ့အဖွဲ့အစည်းကအဲအတိအမှတ်ပြုရမယ်ပြည်ရှာထည့်ပြီးတော့ပြဋ္ဌာန်းထားဖို့လိုမယ်ထင်တယ်လေ
မြန်မာနိုင်ငံရဲ့အင်းကြီးချင်းနိုင်ငံတွေမှာလည်းဒီလိုမျိုးအလားတူပြဿနာမျိုးတွေကြုံခဲ့ရတာမို့လို့အခြားဒီအင်းကြီးချင်းနိုင်ငံတွေကဘယ်လိုမျိုးကင်တွယ်တယ်လဲဆိုတာကိုကြည့်ပြီးတော့ဖြေရှင်းသင့်တယ်လို့ Crown Education Center ရဲ့စီမံခန့်ခွဲမှုဆိုင်ရာညွှန်ကြားမှုကောင်ကျော်ဆန်းက VOA ကိုပြောပါတယ်
ကျွန်တော်တို့အနီးအနားပတ်ဝန်းကျင်မှာရှိတဲ့စင်ကူနိုင်ငံမျိုးမှာလည်းဒါမျိုးတွေဖြစ်ပျက်ခဲ့ဘူးတယ်။ဗီယက်နမ်မှာလည်းဖြစ်ပျက်ခဲ့ဘူးတယ်။အင်ဒိုနီးရှားမှာလည်းဖြစ်ပျက်ခဲ့ဘူးတယ်။ယူရီးယားမှာလည်းဖြစ်ပျက်ခဲ့ဘူးတယ်။အဲ့လိုလာတဲ့အခါမှာကောင်းတဲ့ရွေချက်မှန်တဲ့တက္ကသိုလ်တွေရှိသလိုကျွန်တော်ခုနရှင်းပြလို့ပေါ့။စီးပွားရေးကိုဦးထားပြီးတော့လာမယ့်အဖွဲ့အစည်းတွေလည်းရှိတယ်။အဲ့တော့စင်ကာပူလိုတလောက်စနစ်တကျလုပ်တဲ့နိုင်ငံမျိုးတွေမှာတောင်မှပဲခဏခဏပြဿနာတက်ပါတယ်။ဒါကြောင့်မလို့သူတို့က Quality Assurance Agency တွေလုပ်တဲ့အခုနောက်ပိုင်းဆိုရင်ဒီ CPE လို့ခေါ်တဲ့ Council for Private Education ကနေပြီးတော့အရေးချင်းမမှီတဲ့ကျောင်းတွေကိုဖြတ်သိမ်းပြရတာမျိုးတွေ
နိုင်ငံတကာကျောင်းတွေရဲ့အရေးအသွေးတွေကိုထိန်းချုပ်နိုင်ဖို့အတွက်ဒီဥပဒေအရအသေးချာထည့်သွင်းပြဋ္ဌာန်းဖို့လိုလိမ့်မယ်လို့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဒီပညာရေးကော်မတီဝင်ဒေါက်တာတင်လှိုင်ကယူဆသလိုပဲကြီးကျက်ဆောင်ရွက်တဲ့အဖွဲ့မှလည်းဘယ်လိုလူကိုခန့်အောင်လဲဆိုတာအတော့ကိုအရေးကြီးတယ်လို့သူကပြောပါတယ
်။နောက်အဲ့ဒီအဖွဲ့အစည်းခန့်ထားတဲ့အခါမှလည်းပဲအလုံးကိုအရေးကြီးပဲ။အဲ့ဒါကပိုအရေးကြီးမယ်ထင်တယ်လူကလေ။အဲ့တော့ဒီတက္ကသိုလ်တွေပေါ်မှာကြီးကျက်ခွင့်ပေါ့လေအရေးချင်းထိန်းသိမ်းခွင့်အငဲဖြတ်ခွင့်ရတာကိုအကြောင်းပြုပြီးတော့ပေါ့လေ corruption မဖြစ်မဲ့ပုံကူမျိုးတွေဖြစ်ဖို့ကလည်းအင်မတန်အရေးကြီးပါတယ်ခင်ဗျာ
တချိန်တည်းမှာတော့ဒီနိုင်ငံခြားတက္ကသိုလ်ကောလိပ်တွေပညာရေးအဖွဲ့အစည်းတွေဘက်ကမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံကြတဲ့အခါမှာဥပဒေအရဘယ်လိုမျိုးစီမံထားပြီးတော့သူတို့ကိုတတ်မှတ်မလဲတခြားဒီစီးပွားရေးရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေတွေနဲ့သူတို့ကိုဒဏ်ယူတတ်မှတ်မလားဆိုတာကလည်းမေးခွန်းရှိတယ်လို့ Crown Education Center ကကိုအောင်ကျော်ဆန်းကပြောပါတယ်
အဲ့တော့ကျွန်တော်တို့အခု challenge ဖြစ်နေတဲ့တစ်ခုကတော့ပညာရေးကဏ္ဍနဲ့ပတ်သက်ရင်ကျွန်တော်တို့တရားရဂိုင်းတို့ရင်းနှီးမြှုပ်နှံခွင့်ပေးမလားဒါမှမဟုတ်ရင်လည်းဒီဘက်က local နဲ့ပတ်သက်လို့ဟိုဒီ facet gv သဘောမျိုးလုတ်ခွင့်ပေးမလားဘလောက် percentage လေးလဲဆိုတာကတော့ကျွန်တော်တို့တိတိကျကျပြက်ပြက်သားသားမထွက်လာသေးဘူးပညာရေးပိုင်းဆိုင်ရာရင်းနှီးမြှုပ်နှံမှုကလည်းအခုကျွန်တော်တို့မူချမ်းမှာတော့ဒါပုဂ္ဂလိကကိုခွင့်ပေးမယ်ဆိုတာမျိုးတော့ပါတယ်ပေါ့နော
်အစိမ့်ပညာရေးနဲ့ပတ်သက်လို့တော့ရည်သူဆောင်ရမယ့်ကိစ္စနောက်ရည်ရှိဆောင်ရမယ့်ကိစ္စနှစ်ပိုင်းရှိပြီးတော့ပညာရေးဆိုင်ရာရင်းနှီးမြှုပ်နှံမှုတွေကိုတော့ရည်ရှိဆောင်ရွက်သဘောမျိုးနဲ့အမျှော်မြင်ကြီးကြီးထားလိမ့်မယ်လို့ကောင်ကျော်ဆန်းကယူဆပါတယ်။ဒေါက်တာတင်လှိုင်ကတော့ဒီစီးပွားရေးဆက်ဆံသဘောမျိုးမဟုတ်ဘဲနဲ့ရွေချက်ကောင်းကောင်းနဲ့လာချင်တဲ့နိုင်ငံတကာအကြောင်းတွေလည်းရှိနေပြီးတော့ဒါတွေကိုပို့ပြီးတော့လက်ခံသင့်တယ်လို့မြင်ပါတယ
်။ပညာရေးဆိုတာကဟိုပါပေါ့လေအမြဲဆုံးထွက်ဖို့ဆိုတာကလည်းဟိုကြာမယ်လေ။ 我说了，看来和公司养的路，哦，车养路压的还模糊，哦，六千年了，哎，六千年嘛，不的，多少嘞？哎，那我讲的路混没比五左右，利润啊，投资片利润啊，努力干着，哦，盈利太几年没没听，要讲到听呢，对对，恰恰几家没，所以呢，这个我不的，哦。因为这刚刚呢，六千呢，比把破水的把的洗白的，就那路没有那么，因为六百斤呢破水的洗白的，哎，他没有的啊，就那路天那里，哎，他的啊，可能就那路也时间、时间、时间呢，几家多没容易压没，这个都是苦因为的说，阿妈因为嘛，谁有的阿妈没天那里，就那天呢，
okay.
就阿妈个边比如多少呢，拉嘛好。
哎呦，就那地面嘛，那个因为没有那么生呀，屋里啊，新年开着了，这个高楼的啊，给拉不了，因为没有那呢，都保密批了，因为屋里的嘛，都多少种外面的都没批不了些。
哎，就那天呢，批没天呢，打扰屋里边伢些那位，哪里没天那里，就那天呢，打扰都是 clash of laws 的。
Esy memang nama muda, penyanyi muara saya kisah jadi ni patelu mujan suni time muri versi ni lah. Atesai muara ri ubri ri macamana ini bau. Time le di nengen dekat tak tu kalau itu memang garo memang nengen sesat laut sambu seven zani jadulu. Tercuka garo memang nengen dema we tru ya tak tu kalau itu ku pulen naibu. Nau tercuka di yang tak tu lemu sibida penyanyi institution ini cecap biro sanya pu suni ni nena muri ro tu ni awa ikhnya.
ကိုတညောဦးစုစည်းတင်ပြခဲ့တာဖြစ်ပါတယ်ရှင်အခုကတော့ဒီရှမ်းပြည်နယ်မှာမူရစေဝါတွေဖန်ဆီးရမိတဲ့အကြောင်းကိုပြောပြပေးပါဦးမယ်ရှမ်းပြည်နယ်မူဆယ်လာရှိုးပြည်တော်စုလံဘုံမွန်စိုက်ခန်းအနီးမှာမူဆယ်ကနေလာရှိုးဘက်ကိုလာတဲ့ကားရစီကနေကာလာတံပိုးချက်သိန်း 12,000 တံပိုးရှိတဲ့စိတ်ကြွဆေးပြားအလုံးရေ6သိန်းကိုရှမ်းပြည်နယ်လာရှိုးမြို့အခြေစိုက်အမှတ်24မူရစေဝါတားဆီးနှိမ်နင်းရေးရဲတပ်ဖွဲ့စုလာရှိုးတပ်ဖွဲ့ဝင်တွေကဖမ်းမိခဲ့ပါတယ်အခုချိန်ထိဖမ်းဆီးရမိတဲ့မူရစေဝါအရှိအတွက်ကဟာမနစ်ကဖမ်းမိတာထက်ကျော်လွန်နေပြီလို့လဲတာဝန်ရှိသူတွေကပြောပါတယ်။အပြည့်အစုံကတော့ထိုင်းခြေဆိုင်သတင်းတောက်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ရှမ်းပြည်နယ်မူဆယ်လားရှိုးပြည်တော်စုလံဘုံမွန်စိုက်ခင်းအနီးမှာသတင်းအရရှာဖွေဖမ်းဆီးခဲ့ရမှာတော့စိတ်ကြွဆေးပြားအလုံးရေ6သိန်းကိုမန္တလေးဘက်ကနေလာတဲ့ကားတစ်စီးကနေဖမ်းဆီးရမိခဲ့တာပါ။ရှမ်းပြည်နယ်အမှတ်24မူရစေဝါတားဆီးနှိမ်နင်းရေးရဲတပ်ဖွဲ့စုကတာဝန်ရှိသူရဲအရာရှိကအခုလိုပြောပြပါဗျ
။ကျွန်တော်တို့ရှာကြိုတင်တဲ့င်းချထားတဲ့ဟိုမူစီဝါတက်ဆောင်မဲ့ကားဆက်လာတယ်လို့တင်ရလို့ကျွန်တော်တို့ရှာနေတော့ဂျဲအုပ်ညင်းစိုးနဲ့တော့မျိုးနိုင်ပေါ့ဒီနှစ်ဖွဲ့ပေါ့နော်။ဒီချာကျွန်တော်တို့အဲဟိုမှာပုံမဆက်ခဲ့မှာကျွန်တော်တို့ဟာသွားတဲ့လမ်းကိုပြည်တော်စုလမ်းမကြီးလူဆယ်လားရှိုးပြည်တော်စုလမ်းမကြီးအဲပုံမဆက်ခင်းနားလေးမှာကျွန်တော်တို့ကကြိုတင်ပြီးတော့တင်ဆောက်ဆိုင်လာတာပေါ့နော်။ဆောက်ဆိုင်တော့အမှတင်ရထားတဲ့ကားနဲ့လာတော့ကျွန်တော်တို့အဲ့ဒီကားကစိုးပြင်းအောင်မောင်းနေလာတာသူ့မိန်းမဖြစ်တဲ့သူ့ရဲ့သမီးဖြစ်တဲ့မှန်မှန်ခန်းသူ့လိုလိုက်လာတဲ့သူဒါဖရီနာပေါ့နော်ဖရီနာကားက 8A 8338ပေါ့အဲ့ကားရောက်တဲ့ခါကျတော့ကျွန်တော်တို့ရက်တက်ပြီးတော့မှရှာဖို့စူးစိတဲ့ခါမှာရှင်နောက်ကန်းထက်ကုန်အောက်မှာအန်ဝက်ပေါ့အန်ဝက်ထက်မှာသူကစိတ်ဝက်ထည့်သွင်းထားတဲ့စိတ်ကြည့်လို့ဒီက6သိန်းပေါ့လေကျူနော်60ကီလိုဂရမ်ပေါ့နော်
ဖန်ဆီးရမိသူတွေကိုတော့စိတ်ကိုပြောင်းလဲစေသောဆေးဝါးများဆိုင်ရာဥပဒေပုံမှန်နဲ့လာရှိုးရဲစခန်းမှာအမှုဖွင့်အရေးယူထားပြီးစိတ်ကြွဆေးရဲ့တန်ဖိုးဟာကြက်သိမ်းပေါင်းတောင်းချီတန်ဖိုးရှိကြောင်းပြောပြပါရစေ
ကျွန်တော်တို့လာရှိုးပေါင်ဈေးနဲ့တွက်တာပါဗျလာရှိုးပေါင်ဈေးနဲ့ဆိုတော့တရားကို2000လုံးနဲ့ကျွန်တော်တွက်ထားပါတော့သိမ်းပေါင်း1000နဲ့2000ပါဗျ
ပြီးခဲ့တဲ့နှစ်တစ်နှစ်လုံးမှာစိတ်ကြွဆေးပေါင်းအလုံးရေ8,900ကျော်ကိုလာရှိုးမြို့မူရစေဝါတပ်ဖွဲ့စုကဖမ်းဆီးရမိခဲ့ပေမဲ့2014ခုနှစ်နှစ်ဆမှာတင်ဖမ်းဆီးရမိတဲ့စိတ်ကြွဆေးတွေဟာမနစ်ကထက်ပိုများတယ်လို့ဆိုနိုင်ပါတယ်ရဲအရာရှိကဆက်ပြောပြတာက
ကျွန်တော်မနစ်ကကျွန်တော်တို့2013က8,900ကျော်ပါဗျအဲလာရှိုးကျွန်တော်ကလာရှိုးမူရပိုင်ပါဗျလာရှိုးကကျွန်တော်တို့ကြောက်မဲခံရရင်ကျွန်တော်တို့ဒီလာရှိုးခံနေခံရခိုင်းအော်ကျွန်တော်တို့ဟိုမှာတော့ကျွန်တော်တို့ဒီနောင်ချုံမှာလည်းကျွန်တော်တို့ဟို shopping Facebook ဖန်ဆီးတဲ့အဖွဲ့ရှိပါကြစတ်ထုတ်ထားတာရှိအဲ့ဒီအဖွဲ့ကလည်းမိရကြပြီးရပတ်စားဆိုရင်ကျွန်တော်တို့ပြီးရလားဆိုကျွန်တော်အများဆုံးတော့စီကတသိန်းမိထားတဲ့ဟိုပါလေရှိဒီနှစ်ထဲမှာဆိုရင်6သိန်း9သိန်းကျော်လောက်ပေါ့ဟုတ်တယ်9သိန်းကျော်လောက်ဖြစ်သွားပြီ
ရှမ်းပြည်နယ်အရှေ့ပိုင်းဒေသတာချီလေးမြို့အခြေစိုက်မူရစ်တပ်ဖွဲ့စု30ကလည်းဒီရက်ပိုင်းအတွင်းမှာကျိုင်းတုံမြို့နယ်ကျိုင်းတုံတာချီလေးသွားကားလမ်းမပေါ်မှာ128သိန်းတံပိုးရှိတဲ့ဘိန်းစိမ့်တွေကိုဖမ်းဆီးရမိခဲ့တယ်လို့တာချီလေးမြို့ကမကာဟိုခန်းရက်ကွက်ကနေအိမ်တိန်ကနေလဲကျက်သိန်းပေါင်း90ကျော်တံပိုးရှိတဲ့စိတ်ကြွဆေးပေါင်းအလုံးရေ3900ကျော်ကိုလည်းဖမ်းဆီးရမိခဲ့ပါတယ်နေ့စဉ်ဆိုသလိုပဲတာချီလိတ်တပ်ဖွဲ့စု30ကနေရာကနန်းရှိတဲ့စိတ်ကြွဆေးတွေကိုလည်းဖမ်းဆီးရမိနေတာပါပြီးခဲ့တဲ့နှစ်တုန်းကတော့ရှမ်းပြည်နယ်အတွင်းမှာပဲစိတ်ကြွဆေးပေါင်းအလုံးရေတန်ကနန်းထိဖမ်းဆီးရမိခဲ့ပါတယ်ရှမ်းပြည်နယ်အတွင်းမှာ ပြီးခဲ့တဲ့၅လခန့်ကစပြီးစိတ်ကြွစေးတွေဘိမ့်ပြူဘိမ့်စိမ့်နဲ့မူရစ်စေဝါနဲ့ပတ်သက်တဲ့ဆက်ဆက်ပစ္စည်းတွေကိုမူရစ်စေဝါတိုက်ဖျက်ရေးလှုပ်ဆောင်နေတဲ့တပ်ဖွဲ့စုတွေကဖမ်းဆီးမှုတွေဟာအရှိန်မြင့်လှုပ်လာတာကိုတွေ့ရပါတယ်မလာရှိရနေ့ကတော့ရန်ကုန်တိုင်းဒေသကြီးအမှတ်24မူရစ်စေဝါတားဆီးနေတဲ့ရဲတပ်ဖွဲ့စုဥဆောင်တဲ့ပူပေါင်းအဖွဲ့ဟာမင်္ဂလာတောင်ညွတ်မြို့နယ်ထဲမှာပဲစိတ်ကြွစေးပေါင်းအလုံးရေ10သိန်းဖမ်းမိခဲ့ကြောင်းနေပြည်တော်ကထုတ်ပြန်တဲ့သတင်းတွေမှာဖော်ပြထားပါတယ်စိတ်ကြောစေးပြားတွေဖန်ဆီးရမိမှုတွေကတော့တရုတ်နဲ့ထိုင်းနိုင်ငံပြီးရင်မြန်မာနိုင်ငံဟာစိတ်ကြောစေးအများဆုံးဖန်ဆီးရမိတဲ့နိုင်ငံအဖြစ်ကုလသမဂ္ဂမူရင်းနဲ့ရာဇဝတ်မှုရုံးရဲ့မကြခင်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင
်တော်ရှင်များခင်ဗျာမြမနှစ်သိကူသံပွဲတော်နီးကပ်လာပြီဖြစ်တာနဲ့အညီရေကစားမန်းတပ်တိစောက်ဖို့ကအစအတီးအမုတ်အကအခုံတွေအတွက်ပြင်ဆင်နေကြပြီဖြစ်ပါတယ်။သံနဲ့အတူအစင်းလာတစ်ခုဖြစ်တည်ရှိလာတဲ့တန်ကြပ်ထိုးလို့သူတွေအနေနဲ့ရန်ကုန်တိုင်းဒေသကြီးအစိုးရထံမှသူတို့ရဲ့စာသားတွေကိုကြိုတင်ပေးပို့ရမယ်ဆိုတဲ့ကန့်သတ်ချက်အပေါ်တော်ရရှင်နေဘယ်လိုယူဆကြပါသလဲ။ဒီအကြောင်းကိုအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြအောင်ပါဗျာ။တော်ရရှင်နေနေဒီစီဇန်မှာကိုယ်တိုင်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့အင်္ဂါနေ့ညမတိုင်ခင်ကျွန်တော်တို့စီကိုအချိန်မီဆက်သွယ်ကြဖို့တိုက်တွန်းပါရစေခင်ဗျာတကယ်လို့တော်ရရှင်နေနေဓာတ်ရိုက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်း MP3 အသံဖိုင်နဲ့ပဲဖြစ်ဖြစ်အီးမေးလ်နဲ့ပဲဖြစ်ဖြစ်မိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြီးတော့ကျွန်တော်တို့ကိုပေးပို့နိုင်ကြပါတယ်ကျွန်တော်တို့ရဲ့ဖုန်းနံပါတ်က0239238555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်တော်ရရှင်ဒီအနေနဲ့ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်လိုက်ပါခင်ဗျာ
မနေ့ပြန်အင်္ဂါနေ့ည9:00ဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါရစေမကြခင်မှာတော့ကျမတို့အခုထုတ်လွှင့်နေတဲ့တင်းလာနေညနေခင်းအစီအစဉ်လေးပြီးဆုံးတော့မှာပါအခုကြံနေသေးတဲ့အချိန်မှာတော့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်ရေးတန်နာကျော်ကကြီးညာပေးမှာပါရှင်
မလေးရှားပျောက်ဆုံးလေယာဉ်ရဲ့လေယာဉ်ပြန်သတ်မှုမှတ်တမ်းတင် Black Box ကထုတ်လွှင့်ပေးတဲ့အချက်ပေး signal နဲ့ကိုက်ညီတဲ့ signal တန်အစ်စ်ကိုရေတပ်သင်္ဘောတစ်စင်းကထပ်ပြီးတော့ဖမ်းယူရရှိရလို့ Australia Signal ရှာဖွေရေးအရာရှိသူကပြောပါတယ်ပြီးခဲ့တဲ့ရက်တွင်းဖြစ်ပေါ်တိုးတက်မှုတွေက Australia ကမ်းလွန်ပင်လယ်ပြင်ထဲမှာ Boeing 777လေယာဉ်ပျောက်ဆုံးမှုကိုရှာဖွေမှုတွေရဲ့အားရစရာအကောင်းဆုံးသတင်းဖြစ်တယ်လို့ရှာဖွေရေးအကြီးအကဲ Angus Houston က Perth မြို့မှာတင်းလာနေကပဲပြောသွားတာပါဒီကိစ္စနဲ့ပတ်သက်ပြီးတော့ထပ်ပြီးတော့အတိပြုဖို့လိုပါသေးတယ်။ရပောင်းများစွာလည်းထပ်ပြီးတော့ကြားနိုင်ပါတယ်။ဒါမဲ့ဒီအမေရိကန်ရေတပ်သင်္ဘောကရရှိတဲ့ signal တန်ဟာတိတ်ကိုအားရစရာကောင်းပါတယ်လို့သူကပြောသွားပါတယ်။ကမ္ဘာမှာအကြီးဆုံးရွေးကောက်ပွဲကြီးကိုအိန္ဒိယနိုင်ငံမှာစတင်ကျင်းပနေပါပြီ။ဒေသတစ်ခုချင်းစီအလိုက်ကျင်းပတဲ့ရွေးကောက်ပွဲတွေကိုသတင်းငါးဘက်ကြားပြုလုပ်သွားမှာပါ။နိုင်ငံရဲ့အရှေ့မြောက်ပိုင်းဝေးလံခေါင်တည်တဲ့ SM နဲ့ Tripuri ပြည်နယ်တွေမှာဒီကနေ့တနင်္လာနေ့မှာပဲမဲရီစတင်ပြီးတော့ပေးနေကြတာဖြစ်ပါတယ်။အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေမနေ့ကပေါ်ပေါက်ခဲ့တဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းလူခန်စ်မြို့မှာရုရှားလိုလာတဲ့လက်နက်ကင်တွေကနိုင်ငံတော်လုံခြုံရေးရုံးချုပ်ကိုစီးနင်းသိမ်းပိုက်ထားလိုက်ပြီးဖြစ်တယ်လို့ယူကရိန်းပြည်ရဲ့ရေးဝန်ကြီးကပြောပါရယ်ရဝါနာနိုင်ငံမှာလူပေါင်း8000တိဆုံးခဲ့ရတဲ့လူမျိုးတုံးတပ်ဖြတ်မှုဖြစ်ပွားခဲ့တာနှစ်20ပြည့်တဲ့အထိတ်အမှတ်ဖြစ်တဲ့ဒီကနေ့တနင်္လာနေ့မှာနိုင်ငံတော်ဝန်ထမ်းချင်းမိတိုင်ကိုရဝါနာသမ္မတနဲ့အတူကုလသမဂ္ဂအတွင်းရေးမှူးချုပ်တို့ထွန်းညှိခဲ့ကြပါရယ်ရှင်
တဲ့ရင်ချင်းချုပ်ကိုမအေးတန်နာကျော်ကြီးညာပေးခဲ့တာပါဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပါတယ်အင်ဂျင်နီယာကတော့ဂျိုဂီလ်ပါရှင် View American အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်း VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.